နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နောက်သူ့ရဲ့စီးပွားရေးအကြံပေးအော်စတြေးလျနိုင်ငံသားရှောင်းတာနာအပြင် NNI အစိုးရလက်ထက်တုန်းကစီမံကိန်းနဲ့ဗန်နာရေးဝင်ကြီးတွေအပေါ်မှာနိုင်ငံတော်လျှို့ဝှက်ချက်ဖောက်ပြက်မှုအဥပဒေပုံမှားတွေနဲ့တရားစွဲဆိုထားတဲ့အမှုကိုဒီကနေ့နေပြီးတော့အထူးတရားရုံးမှာဆက်ပြီးတော့စစ်ဆေးကြားနာခဲ့ပါတယ်။ဒီကနေ့ကြားနာပွဲမှာတော့ရှောင်းတာနာအတွက်စကားပြန်တယောက်ကိုတရားရုံးကစီစဉ်ပေးခဲ့ပါတယ်။အမှုတွေနဲ့ရှင့်နေတွေတီးခြားတွေ့ဆုံနိုင်မှုအတွက်ကိုတော့သက်ဆိုင်ရာအကျဉ်းထောင်ကနေလျှောက်ထားဖို့တရားရုံးကအမိန့်ချပါတယ်။ဒီကနေ့ကြားနာစစ်ဆဲပွဲနဲ့ပတ်သက်တဲ့အကြောင်းရန်ကုန်ကလာတဲ့သတင်းအလိမ်မာပြောပြပေးပါရှင်
။ဒေါ်စန်းစုကြည်ပါဝင်5ယောက်အပေါ်စစ်ကောင်စီကတရားစွဲထားတဲ့နိုင်ငံတော်လျှို့ဝှက်အချိုးဖောက်မှုကိုနေပြည်တော်အထူးတရားရုံးမှာဒီကနေ့အောက်တိုဘာ28ရက်မှာ5ချိန်မြောက်ဆက်လက်ကြားနာစစ်ဆေးပါတယ်။ဒေါအောင်ဆန်းစုကြည်အပြင်အမှုတရွဲတဲ့တရားစွဲခံထားရတဲ့ဩစတြေးလျနိုင်ငံသားစီးပွားရေးပညာရှင်ရှောင်းတာနယ် NLD အစိုးရလက်ထက်စီမံကိန်းနဲ့ဗန်နာရေးဝန်ကြီးများဖြစ်ကြတဲ့ဦးကျော်ဝင်းဦးစိုးဝင်းဒုတိယဝန်ကြီးဦးဆောင်တို့ကိုလည်းဒီနေ့ရုံထုတ်ပါတယ်ဒီနေ့ကြားနာပွဲအတွင်းမှာတော့စီးပွားရေးပညာရှင်ဌာနအတွက်ပညာရေးဌာနကစကားပြန်တယောက်ထားထားပေးတယ်လို့သူ့ရဲ့ရှင်းနေကပြောပါတယ်အမှုတန်တဲ့ရှင်းနေတွေသီးတန့်တွေ့ဆုံနိုင်မှုအတွက်တော့သက်ဆိုင်ရာအကျဉ်းထောင်တွေမှာရှောက်ထားဖို့တရားရုံးကအမိန့်ချခဲ့တယ်လို့ရှင်းနေတူကပြောပါတယ်
။ကျွန်တော်တို့ကဒီနေ့လောက်တဲ့အပိုင်းကလေဒီလောက်တဲ့အပိုင်းဒီစကရင်ကိစ္စနဲ့ပတ်သက်ပြီးတော့တို့ကပညာရေးဌာနကဆက်ပြီးတဲ့ခင်အကျဉ်းချင်းမှာပါတယ်။ဟိုအင်တာချင်းရုပ်မှုတန်တဲ့တွေ့ဆုံရေးကိစ္စကတော့သူဒီသက်ဆိုင်ရာအကျဉ်းထောင်နဲ့ကျဉ်းထောင်မှာစတင်ပြီးတော့တွေ့ဆုံရင်းများဖို့အတွက်တော့မင်းချပါလေခင်ဗျအားပါပဲအဒီနဲ့မျိုးကျတော့တို့ကတရားရုံးကကျတော့ဒီကိစ္စနဲ့တော့တက်ပြီးတော့တို့စတင်ပြီးတော့ကျင်းထောင်ပြင်လဲကျင်းထောင်ပေါ့စတင်ပြီးတော့မှပဲတို့ဖိဖို့ဆွေးရွာမင်းချပါလေခင်ဗျအဲမချိသေးပါဘူးခင်ဗျတနေ့ကိစ္စတော့ကျွန်တော်တို့ကစတိရနေ့မှာပြင်းပြင်းပြင်းပြင်းပြီးတယ်အားပါပဲဒီမှာစတက်ခင
်ဒေါ်ဆန်းစုကြည်ကလွဲလို့ရှောင်းထားနေဦးကျော်ဝင်းဦးစိုးဝင်းဦးဆောင်တို့ကိုနေပြည်တော်အကျဉ်းထောင်မှာချုပ်ထားပြီးအမှုစစ်ဆေးနေတာဖြစ်ပါတယ်။အမှုလိုက်ရှင်တွေအနေနဲ့တရားစွဲခံထားရသူတွေနဲ့ကြားနာပွဲရှိတဲ့နေ့ရုံးချိတ်မတိုင်ခင်အချိန်နိုင်ဝက်လောက်သာတွေ့ဆုံတိုင်ပင်ချိန်ရတာမို့အသေးအချာတွေ့ဆုံနိုင်ဖို့ရှင်တွေဘက်ကပြီးခဲ့တဲ့ရုံးချိတ်တွေကစတင်လျှောက်ထားတောင်းဆိုထားကြပါတယ်။ရှောင်းထန်းနယ်ကိုနိုင်ငံတော်လျှို့ဝှက်အပ်ဥပဒေချိုးဖောက်မှုအပြင်လူဝင်မှုကြီးကြပ်ရေးဥပဒေနဲ့လည်းစစ်ကောင်စီကတရားစွဲထားပါတယ်။အဲ့ဒီနှမှုလုံးကိုနေပြည်တော်အထူးတရားရုံးမှာပြောင်းရွှေ့စစ်ဆေးနေတာပါ။ကြားနာပွဲမစခင်နိုင်ဝက်လောက်တွေ့ဆုံနိုင်တယ်လို့တရားသူကြီးကပြောပေမဲ့ရှင့်တွေဘက်ကအချိန်လောက်လောက်ငန်းကပေးဖို့တောင်းဆိုခဲ့ကြပါတယ်။ရှောင်းထားတဲ့အမှုတွေကိုဩစတြေးလျတန်ရုံကတာဝန်ရှိသူတွေတရားခွင်မှာလာရောက်နားထောင်နိုင်ဖို့ကိုဗစ်စည်းကမ်းသတ်မှတ်ချက်တွေကြောင့်အခက်အခဲဖြစ်နေတယ်လို့သိရပါတယ်။ဒါကြောင့်ဒီနေ့လည်းတရားရုံးကိုမလာနိုင်ကြပါဘူး။နေပြီးတော့အပါဝင်မြို့နယ်တော်တော်များများမှာတော့ဒီကနေ့ကစ stay at home တတ်မှတ်ချက်ဖယ်ရှားလိုက်တဲ့အတွက်နောက်ရုံးချိန်တွေမှာတန်ရုံးတာဝန်ရှိသူတွေလာရောက်နိုင်မလားဆိုတာတော့စောင့်ကြည့်ရမှာဖြစ်ပါတယ်
။တို့ကဒါနဲ့တတ်သက်ပြီးတော့ဟိုတို့ဝင်ချက်ခွင့်ကိစ္စနဲ့ပတ်သက်ပြီးစောင့်ရတော့နေဖြစ်တယ်ဗျ။ကျွန်တော်ကြည့်ကြတော့ဘာမှမသိရဘူး။တို့ဒီကိစ္စနဲ့ပတ်သက်ပြီးတော့တားလို့ရလို့ရတယ်ဟုတ်ကဲ့ဝင်လို့ဆက်လို့ရတယ်ဆိုတော့တို့ရှင်းချချက်တွေပါနေရတယ်နဲ့စရရမှာတရားရင်ကတရားရင်က
မစ္စတာရှောင်းထန်ရဲ့ laptop ထဲမှာတွေ့ရတဲ့စာရွက်စာရမ်းတွေဟာနိုင်ငံတော်လျှို့ဝှက်ချက်အဥပဒေကိုချိုးဖောက်ရရောက်တဲ့ဆိုပြီးဆွဆွဲတရားစွဲထားတာဖြစ်ပါတယ်။ရှောင်းထန်ရဲ့အပေါ်စစ်ကောင်စီကတရားစွဲထားတာနဲ့ပတ်သက်လို့ဩစတြေးလျအစိုးရဘက်ကမျှတတဲ့တရားစီရင်မှုရနိုင်ခြင်းအပေါ်တန်တရားဖြစ်ရကြောင်းထုတ်ဖော်ပြောဆိုထားသလိုဩစတြေးလျအစိုးရအနေနဲ့ပေါင်ပေါက်ခါထန်ရဲ့အမှုနဲ့ပတ်သက်ပြီးတရားရုံးချိန်တိုင်းကိုတရားခွင့်ရဖို့ရောအချိန်မီအကြံပေးခွင့်ရဖို့ပါတောင်းဆိုထားပါတယ်။ပြီးခဲ့တဲ့အောက်တိုဘာလ28ရက်ကအာဆီယံခေါင်းဆောင်တွေနဲ့ပြုလုပ်တဲ့ဩစတြေးလျအာဆီယံထိပ်သီးဆွေးနွေးပွဲမှာဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်ကဖမ်းဆီးထိန်းသိမ်းခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့စီးပွားရေးအကြံပေးပေါင်ပေါက်ခရှာထန်တဲ့ကိုလွှတ်ပေးဖို့ထပ်ပြီးတောင်းဆိုထားပါတယ်။အသက်58နှစ်အရွယ်ပေါင်ပေါက်ခတာနဲဟာဒေါအောင်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးအဖြစ်လှုပ်ဆောင်ခဲ့ပြီး February 1ရက်စစ်တပ်အာဏာသိမ်းပြီး5ရက်အကြာမှာဖမ်းဆီးခံခဲ့ရတာဖြစ်ပါရဲ့ရှင်။